ဟောင်ကောင်မှာဒီနေ့ဆန္ဒပြပွဲတွေကတန်းဖက်တဲ့အထိဖြစ်လာခဲ့ပြီးနောက်ယထာတွေနဲ့နေရာယထာတွေပြီးဆွဲရတဲ့အားလုံးကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ဒါပြင်ဗန်နေကဝေထုတ်တဲ့စက်တွေမှာလည်းလူတွေတန်းစီနေပြီးတော့ဈေးဆိုင်တွေကိုလည်းပိတ်ထားလိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီနေ့ဟာဟောင်ကောင်အတွက်အခြေအနေတွေအလွန်ကိုဆိုးရတဲ့နေ့တစ်နေ့ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေမတက်စင်ရဘူးလို့တားမြစ်လိုက်တာကိုအာခံတဲ့အနေနဲ့ဆန္ဒပြတဲ့သူတွေဟာမျက်နှာဖုံးတွေတက်စင်ပြီးလမ်းပေါ်ထွက်ဆန္ဒပြကြမှာပဲ။သူမကရုပ်သံကနေမင်းကိုပြောကြခဲ့ပြီးတော့ဟောင်ကောင်မှာဘယ်တော့မှမချုံမှုတဲ့ကြမ်းဖက်မှုတွေကြောင့်ဟောင်ကောင်မြို့ရဲ့လုပ်ငန်းလက်ပတ်မှုတချို့တော့လည်းရပ်ဆိုင်နေပြီဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်။အကြမ်းဖက်မှုတွေတိုးပြီးဖြစ်လာနေတာကိုထိန်းချုပ်ဖို့အတွက်ဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေမတက်ဖို့တားမြစ်တာအပြင်နောက်ထပ်ဘာတွေထပ်လုပ်သွားမယ်ဆိုတာကိုတော့သူမကမကြေညာခဲ့ပါဘူး။ဆန္ဒပြတဲ့သူတွေအနေနဲ့မျက်နှာဖုံးတွေမတက်စေရဘူးလို့တားမြစ်လိုက်တဲ့အပေါ်အစိုးရကဝေဖန်သူတွေနဲ့ဆန္ဒပြတဲ့သူတွေဘက်ကတော့ရှုတ်ချခဲ့ကြပြီးတော့သူမကတော့အခုလိုလုပ်တာဟာတရားဝင်ကြောင်းဟောင်ကောင်ပြည်သူတွေရဲ့နေထိုင်လူမှုဘဝနဲ့လွတ်လပ်မှုကိုကာကွယ်ဖို့အတွက်လုပ်တာဖြစ်သလိုဟောင်ကောင်ပြည်သူတွေရဲ့ဘဝတွေကိုအကြမ်းဖက်တဲ့လူတစုရဲ့ဖျက်ဆီးတာကိုလည်းသူမအနေနဲ့ခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့ကာကွယ်ပြောဆိုသွားခဲ့ပါတယ်ခင်ဗျ။